မြန်မာနိုင်ငံကဝန်ထမ်းအဖွဲ့အစည်းအရာရှိတွေကြားမှာနိုင်ငံသားကတက္ကသိုလ်အတုတွေကပေးတဲ့ PhD ပါရဂူဘွဲအတုတွေနဲ့အလုတ်လုတ်ကင်နေကြပြီးတလောကလူမှုမီဒီယာပေါ်မှာဒီဈေးပြင်ကြီးစတန်ထွက်လာပြီးနောက်ပိုင်းအငင်းပွားစရာတွေဖြစ်လာပါတယ်မလေးရှားအခြေစိုက် BDS Business School နဲ့ American ကအခမဲ့တက္ကသိုလ်တွေကနေဂုံလူဆောင်ပါရဂူဘွဲရခဲ့သူတွေနဲ့ပတ်သက်လို့အငင်းပွားဝယ်ဖြစ်နေတဲ့ကိစ္စပေါ်ပြန်လည်သုံးသပ်ပြီးပြည်ထောင်စုရာဇူးဘုံအဖွဲ့ကလူတို့ကိုရှင်းလင်းပြောကြားသင့်တဲ့အကြောင်းအဲ့ဒီအကြောင်းအကြောင်းတွေကိုလေ့လာဝေဖန်ရေးသားနေသူကိုနေရန်ဦးကပြောပါတယ်ကိုနေရန်ဦးဟာအောက်ဆိုတက်ကတော့ Lavanic School of Government မှာပြည်သူရေးရာမူဝါဒမဟာဘွဲ့အတွက်စီးပူးနေသလို American Hawaii ပြည်နယ်က Pacific Forum သုတေသနအဖွဲ့မှာလည်းတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ကိုနေရန်ဦးကို VOA ကိုကြော်ကြော်သင်းကရန်ကုန်မြို့ကနေဆက်သွယ်မြေမြန်းထားကိုနားဆင်နေပါပြီ
โอเคကိုနေအောင်ကြီးကိုနေအောင်ကြီးကဒီမြန်မာနိုင်ငံပြည်ထောင်စုရာဒူးဝန်အဖွဲ့နဲ့မလေးရှားနိုင်ငံအခြေစိုက် EDS Business School ပေါ့စီးပွားရေးအကြောင်းရယ်နောက်တစ်ခါ American ပြည်ထောင်စု Hawaii ပြည်နယ်မှာအခြေစိုက်တယ်လို့ဆိုထားတဲ့ Akamai တက္ကသိုလ်ပေါ့ဒီအကြောင်းအနေနဲ့ပူးပေါင်းပြီးတော့ပြည်ထောင်စုရာဒူးဝန်အဖွဲ့မှာတင်ဒန်းနေဖွင့်ပြီးတော့ဟလာကျွန်တော်တို့ Diploma လက်မှတ်တွေဒီက Master ဘွဲ့တွေပေးတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကိုနေအောင်ကဝေဖန်ရေးသားထားတဲ့ဆောင်းပါးတွေကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ကိုနေအောင်အဓိကထောက်ပြထားတာကဒီ EDSBusiness School နဲ့ Akamai University တို့ဒီသက်ဆိုင်ရာအတိအမှတ်ပြုအဖွဲ့အစည်းကြီးတွေကနေပြီးတော့တရားဝင်အတိအမှတ်ပြုထားတဲ့အဖွဲ့တွေမဟုတ်ဘူးဆိုပြီးတော့ကိုနေရန်ကထောက်ပြထားတာတွေ့ရပါတယ်ဆိုတော့ဘယ်လိုအကြောင်းချက်တွေကြောင့်ဒီအကြောင်းတွေဟာစစ်မှန်မှုမရှိဘူးလို့ကိုနေရန်ကထောက်ပြတာပါလဲခင်ဗျာ
ဒီလိုပါဗျာတို့နှစ်ကြောင်းပေါ့နော်ဒီကြောင်းတော့ Hawaii နဲ့ Akamai University ပေါ့နောက်တစ်ခုကမလေးရှားမှာရှိတဲ့ EDS Business School ပေါ့နိုင်ငံသားမှာတော့ဒီကျောင်းတရားနေပြီးတော့တို့ဝက်လက်မှတ်တွေပါတယ်ပြီးမှဆိုရင်တို့သက်ဆိုင်ရာအစိုးရကနေပြီးတော့ token ကိုပေးတဲ့ token လို့ဆိုတော့ accredited ဖြစ်တဲ့အစိုးရကအတိအမှတ်ပြုတဲ့ recognize ဖြစ်ပါလေဆိုတဲ့ဥစ္စာမျိုးအစိုးရထုတ်ပေးတာမရှိတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဥစ္စာက Hawaii မှာရှိတဲ့ Akamai University ကိုကြည့်လိုက်မယ်ဆိုရင်သူ့ရဲ့တရားဝင် website မှာဟိုကသူရေးထားခင်ဗျသူတို့တက္ကသိုလ်ဒီ American အစိုးရကနေ American ပညာရေးဝန်ကြီးဌာနနဲ့အတိအပတ်မပြုပါဘူးလို့ရေးထားပါခင်ဗျ EDS Business School ဆိုရင်လည်းအဲ့လိုပဲကျွန်တော်တို့မလေးရှားမှာရှိတဲ့မလေးရှားအစိုးရကနေအတိအမှတ်ပြုတဲ့ဆိုတော့တက်တူစင်းရင်းနေရှိတယ်ဗျာအဲ့ဒီဥစ္စာမှာတွားပြီးတော့ရှာကြည့်မယ်ဆိုတော့သူ့ရဲ့နာမည်တော့မတွေ့ရဘူးခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီအချက်တွေပြင်တခြားဘယ်အချက်တွေများရှိသေးလဲကိုနေရန်ဦးအနေနဲ့လေ့လာတွေ့ရှိထားသလောက်ဒီအကြောင်းတွေဟာစစ်မှန်မှုမရှိဘူးဆိုတဲ့တန်ဖိုးဖြစ်ပွဲတခြားအချက်လက်တွေရောဘာတွေများရှိသေးလဲဗျာ
တခြားအချက်လက်ဆိုရင်တော့ဥစ္စာကျွန်တော်ကိုယ်တိုင်တွေ့ကြုံပြောမယ်ဆိုရင်တော့ကျွန်တော်ကဟိုဟာဝိုင်မှာနေခဲ့တာခင်ဗျာဟာဝိုင်မှာကျွန်တော်နှစ်နှစ်အလုပ်လုပ်ခဲ့တယ်အလုပ်လုပ်ခဲ့တယ်ဆိုတော့အကိုလက်တွေ့တဲ့အတိုင်းပဲဟာဝိုင်ဆိုတော့တကယ်တူတူလေးဟာပြည်내တူတူလေးပဲလေကျွန်တော်တို့Hawaii မှာရှိတဲ့တက္ကသိုလ်အကြီးတွေဆိုရင် University of Hawaii က Hawaii ပြည်နယ်တက္ကသိုလ်ရှိမယ်။နောက်မြို့လက်ကောင်က Honolulu မြို့လက်ကောင်ကကျွန်တော် Hawaii Pacific University ရှိမယ်။နောက်တစ်ခုက Christian Barlai ကတက္ကသိုလ်တစ်ခုရှိမယ်။နောက်တခြားဒေသ College တွေရှိမယ်။ဒီလောက်ပဲဗျ။အကျန်တဲ့တက္ကသိုလ်ကြီးကတကယ့်ကိုတိတိလေးတွေပဲ။တကယ့်ကိုမှတိတိပင်တန်းတာတာတိတိလေးတွေပဲပေါ့နော်။အခုပြောနေတဲ့ Akamai University ဆိုရင်အဲ့ဒီတိတိလေးဆိုတဲ့ပင်တန်းတွေ level တော့မရှိတော့ကျွန်တော်တွေ့ရတယ်ဗျ။အထူးသဖြင့်က Wikipedia လို့ page လို့ဟာမျိုးမှာတွားကြည့်မယ်ဆိုရင်တော့မှသူရဲ့အစားအဝါရေးသားဖော်ပြမထားဆိုတော့ကျွန်တော်တွေ့ရတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ဒီကြောင်းနေရာဟုတ်ပြီဒီလိုမျိုးသက်ဆိုင်ရာအစိုးရတွေကတရားဝင်အတိအမှတ်ပြုထားတဲ့ကြောင်းတွေမဟုတ်တော့ညာလဲပဲဟာသူတို့ကနေပြီးတော့ပေးတဲ့သင်တန်းတွေသူတို့ကထုတ်ပေးတဲ့လက်မှတ်တွေကဟာစစ်မှန်တဲ့အဆင့်အတန်းရှိတဲ့သင်တန်းမျိုးပညာရပ်မျိုးလက်မှတ်မျိုးမဖြစ်နိုင်တော့ဘူးလားခင်ဗျ
အခုဆိုရင်ဗျာကျွန်တော်ရေးထားလို့ပဲအခုသူတို့ Master Program သူတို့နှစ်နှစ်ပေးနေတဲ့ Master Program ဆိုလဲထပ်ကြည့်လိုက်မယ်ဆိုရင်တွေ့တယ်ခင်ဗျာသူကဘာလဲဆိုတော့အတန်းက100တန်းတက်ရမှာဗျကျွန်တော်တစ်ယောက်က100တန်းတက်ရမယ်နောက်တစ်ခုကဘာဖြစ်လဲဆိုတော့ဒီဥစ္စာကျွန်တော် master project ရေးရမယ်ပေါ့နော်အဲ့တော့ဒီ100တန်းကအတန်း100တန်းကဘယ်လိုတင်လဲဆိုတော့တက်တန်းကို3ရက်နှုန်းနဲ့တင်မယ်လို့ရေးထားတာကိုတွေ့တယ်ဗျာတက်တန်းကို3ရက်နဲ့ဆိုတော့စဉ်းစားကြည့်ဗျာတကယ်ကိုခက်ခဲတဲ့နည်းနည်းဘာသာရက်တွေတစ်ခုကို3ရက်ထဲနဲ့တင်မယ်ဆိုတော့တကယ်ကို quality ကိုကျွန်တော်တို့တကယ်ကိုစိုးရင်ပို့လို့တယ်ပေါ့နော်ဘာသာရက်တစ်ခုကို3ရက်နဲ့အပြတ်တင်မယ်ဆိုတော့ကတော်တော်မှတော်တော်ဟုတ်ကဲ့ရောက်တယ်လည်းမရှိဘူးဟာအရေးသေးအဖြစ်နဲ့အမခင်ပြက်မရှိဘူးဆိုတော့ကျွန်တော်တွေ့ရနိုင်တယ်ခင်ဗျဟု
တ်ကဲ့ဆိုတော့ကိုနေဦးအနေနဲ့ကဒီလိုမျိုးပေါ့လေကိုနေဦးလေးလာထားတဲ့လောက်တွေးရှိထားတဲ့လောက်မှာဒီလိုမျိုးအရေးသေးအဖြစ်တော့လောက်ကောင်းအတိမတ်ပြုမှုအဖြစ်တော့လောက်ကောင်းအရင်အားနေတဲ့အကြောင်းတွေနဲ့ပြည်တော်စုရာဇဝင်အဖွဲ့ကအခုလိုပူပေါင်းပြီးတော့သင်တန်းတွေပြီးလက်မှတ်တွေပြီးလုပ်နေတဲ့အပေါ်မှာတကယ်တမ်းဘယ်လိုဖြစ်တဲ့လို့ကိုနေဦးယူဆပါတယ
်ကျွန်တော်ကဗျာအခုတို့လုပ်နေတဲ့ဒီဟာပြည်တော်စုရာဇဝင်အဖွဲ့ကလုပ်နေတဲ့ဒီဟာဝိုင်ရအကမာ University ရဲ့ EDS Business School နဲ့သူတို့နဲ့တွဲပြီးလုပ်တာကျွန်တော်ကတော့ပြန်ပြီးသုံးသပ်ဆွေးနွေးတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ခုနပြောတဲ့အချက်ပေါ့နော်။နံပါတ်1ကဒီဖွဲ့တွေဒီအာတရားခိုင်မာမှုလည်းမရှိဘူး။သူတို့နိုင်ငံဆိုးရွားနေပြီးတော့အတိမတ်ပြထားတဲ့တက်တူတွေလည်းမဟုတ်ဘူးပေါ့နော်။ ဒီလိုတခုကသူတို့ပေးတဲ့ပရိုဂရမ်တွေရလဲကတော့မှာရေသွေးအခင်ကျွန်တော်တန်ပြန်ရှိပြရှိကြည့်ပြကောင်းတာဖြစ်တဲ့အတွက်အစိုးရအနေနဲ့ပြည်ထောင်စုရာထူးဝင်အဖွဲ့အနေနဲ့ဒီပရိုဂရမ်တွေနဲ့ဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာပြန်လဲတုံးသက်ဖို့နောက်လူတို့ရောဆက်ကျင်နေနေပြောပြပေးလို့လုပ်ရတယ်ပေါ့။ဘာကြောင့်သူတို့ဒီလိုတွေလုပ်ခဲ့တာလဲ။ဘာကြောင့်ရေသွေးဖွဲ့မိ
ဘယ်လိုအကြောင်းချက်တွေကြောင့်များလဲလို့ကိုနေဦးကိုရန်ရဲ့အယူဆအနေနဲ့တွေးမိပါတယ
်။မချော့တော့ဖြစ်နိုင်တာပေါ့။တခုကတော့ဒီဟိုဒီဖွဲ့စည်းတွေကစီးပွားရှာတတ်အကျိုးမြတ်ကိုတည်ထောင်ထားတဲ့အခြေသေးခံမှမရှိတဲ့အဖွဲ့တွေကပြည်တွင်းကိုလာတယ်ဗျာ။ညောင်မြန်မာနိုင်ငံဆိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့ဆိုတော့ဖြစ်နိုင်တာတစ်ချက်ပေါ့။တစ်ချက်ကတော့ကျွန်တော်တို့ပြည်ထောင်စုရာထိုးဝင်အဖွဲ့ကတကယ်ကိုပဲတို့ဒီတက်ကတူတွေကခံမှမရှိလားမရှိလားကိုတို့ကိုယ်တိုင်နားမလဲလို့မသိလို့ပေါ့နော်။မသိလို့လက်ခံလိုက်တယ်ဆိုတော့တစ်ချက်ဖြစ်နိုင်တယ်ခင်ဗျာ။နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တိတိကြီးနဲ့ပဲရှေ့ဆက်ပြီးတော့လုပ်တယ်ဆိုတဲ့ဥစ္စာမျိုးလည်းဖြစ်နိုင်တယ်ဗျာ။အဲ့တည်းကျွန်တော်ကပြည်ထောင်စုရာထိုးဝင်အဖွဲ့ကိုကျွန်တော်ကပြန်တောင်းဆိုချင်တာတော့ဒါပြည်သူလူထုကိုတို့အနေနဲ့ဒီလေနဲ့အတိအကျတော့တို့ထုတ်ပေါ်ပြောဖို့လိုလို့လေတို့ဘာကြောင့်ဒါမတိပဲနဲ့လောက်ခဲ့တာလားဒါမှမဟုတ်တိတိရဲ့နဲ့ပဲဆက်ပြီးလောက်တာလားပေါ့တိတိရဲ့နဲ့လောက်တယ်ဆိုရင်တော့ဒါကျွန်တော်တို့စကန်ဒယ်လို့ခေါ်တယ်နည်းနည်းပြဿနာရှိတဲ့ issue တစ်ခုပြဒါဒီ conflict of interest လို့ခေါ်တယ်အကျိုးမြတ်တွေပါနိုင်လားဒါမှမဟုတ် corruption လို့ခေါ်တယ်အကျဉ်းချက်ချစားမှုတွေရောပါနိုင်လားတကယ်ပဲတို့ကမတိလို့ပဲတကယ်ပဲအရေးသေးမမီတဲ့အဖွဲ့တွေနဲ့လောက်ခဲ့လားဆိုတော့တို့ကိုယ်တိုင်ရှင်းပြပေးဖို့လိုလို့ခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးကိုနေအောင်နဲ့ဆက်သွယ်မေးမြန်းဖို့ viewer ကပြင်ဆင်နေတဲ့ကာလအတော်အတွင်းမှာပဲပြည်တော်စုရာထူးဝင်အဖွဲ့ဥက္ကဋ္ဌဒေါက်တာဝင်းသိန်းကိုလည်းပဲဆက်သွယ်ထားပါတယ်။ဒါပေမဲ့အခုချိန်ထိတော့ဒေါက်တာဝင်းသိန်းစီကအကြောင်းပြန်ကြားချက်တစုံတရာမရသေးပါဘူးခင်ဗျာ။